ပါလက်စတိုင်းခေါင်းဆောင်ဟောင်းယာဆာအာရာဖတ်တည်ဆုံခဲ့ရတဲ့အကြောင်းရင်းကိုလေ့လာသိရှိနိုင်ဖို့သူ့ရဲ့ရုပ်အလောင်းကိုဒီစမ်းသပ်စစ်ဆေးဖို့အတွက်နိုင်ငံတကာကျွမ်းကျင်သူတွေကအလောင်းကိုပြန်လည်တူးဖော်ခဲ့ကြတာမှအခုဒီအလောင်းကိုပြန်ပြီးတော့မြှုပ်လိုက်ပြီလို့ပါလက်စတိုင်းအရာရှိတွေကပြောပါရယ်ဂျော်ဒန်မြစ်အနောက်ဘက်ကန်ရာမာလာမြို့မှာရှိတဲ့ကြီးမားတဲ့ဂူဘိမှန်ကနေအင်္ဂါနေ့အစောပိုင်းကမစ္စတာအာရာဖတ်ရဲ့အလောင်းကိုကျွမ်းကျင်သူတွေကပြန်ပြီးတော့တူးဖော်ခဲ့ကြတာလို့တာဝန်ရှိသူတွေကပြောပါရယ်သူရဲ့ရုပ်ကျွင်းအစနနမူနာတွေကိုပြင်သွင်းဆစ်ဇလန်ရုရှားနဲ့ပါလက်စတိုင်းကျွမ်းကျင်သူတွေစီကိုပေးအပ်ခဲ့ပြီးတော့တက်ဆိုင်ရာနိုင်ငံအသီးသီးမှလေ့လာဆန်းစစ်ကြမှာဖြစ်ပါတယ်။အာရာဖတ်ရဲ့ဇနီးဖြစ်သူပေးလာတဲ့ဒီမစ္စတာအာရာဖတ်ရဲ့အဝတ်အစားပေါ်မှာရေဒီယိုတက်တီချွာပိုလိုနီယံအစိတ်တောက်ဓာတ်ပစ္စည်းတွေရှာတွေ့ခဲ့ပြီးတဲ့နောက်သူတည်ဆုံခဲ့ရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့စစ်ဆေးဖို့ပြင်သစ်အာဏာပိုင်တွေကဒီနေ့အစောပိုင်းတော့ကအမိန့်ထုတ်ခဲ့တာပါ။ဒါပေမဲ့ရေဒီယိုတက်တီချွာပိုလိုနီယံဓာတ်ပစ္စည်းဟာဒီအလင်းမြန်ပဲပြိုကွဲပျက်စီးတတ်တာကြောင့်ကြံနေသေးတဲ့နမူနာတွေဟာစမ်းသပ်ဖို့ဖြစ်နိုင်ပါမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ကျွမ်းကျင်သူတချို့ကပြောပါရယ်။အာရာဖတ်ဟာ2004ခုနှစ်ကအသေးချာမသိရတဲ့ဒီမကျန်းမာမာဖြစ်မှုကိုခံစားခဲ့ရပြီးတဲ့နောက်အသိမကြခင်မှာကွယ်လွန်သွားခဲ့တာဖြစ်ပါရယ်ရှင်။